မြောက်ကိုရီးယားနိုင်ငံမှာမစ္စဲ3ကြီးအဖြစ်တည်ဆောက်မှုတွေလုပ်နေတဲ့လက္ခဏာတွေမြင်တွေ့နေရတယ်လို့အမေရိကန်ထောက်လှမ်းရေးအဖွဲ့တွေကပြောတဲ့အကြောင်းဝါရှင်တန်ပို့စ်သတင်းစာကဓာတ်ပုံနဲ့တကွဖော်ပြလိုက်ပါတယ်။တောင်ကိုရီးယားကလည်းထောက်လှမ်းရေးသတင်းတွေကိုထုတ်မပြောနိုင်ပေမဲ့မြောက်ကိုရီးယားရဲ့လှုပ်ရှားမှုတွေကိုအနီးကပ်စောင့်ကြည့်နေတယ်လို့ဆိုပါတယ်။နျူကလ িয়ার လက်နက်ဖြတ်သိမ်းမှုအတွက်သဘောတူထားတဲ့မြောက်ကိုရီးယားရဲ့ခြေလှမ်းတွေကဘယ်လိုလဲဆိုတာနဲ့ပတ်သက်ပြီးတော့ကိုကျော်အောင်လင်းကဆက်ပြောပြပေးပါလိမ့်မယ်ခင်
။မြောက်ကိုရီးယားနိုင်ငံပျုံယန်းဒေသမှာရှိတဲ့ဆမ်တောင်းတုဒေသနာလောက်ကွက်မှာမစ္စိုင်းတုံးကြီးတွေကိုတိစောက်နေတဲ့အရေးလက္ခဏာတွေကိုမြင်ရတဲ့ထောက်လိုင်းဂျိုဒူးကရိုက်ထားတဲ့တပ်ပုံတွေပါဝင်သက်တည်ထောက်ထားအစ်စ်တွေကိုဝါရှင်တန်ပို့စ်သတင်းစာမှာဇူလိုင်လ30ရက်နေ့ကဖော်ပြထားပါတယ်။အဲ့ဒီတပ်ပုံတွေကမကြာသေးခင်သတင်းပတ်တွေတုန်းကမှရိုက်ထားတဲ့တပ်ပုံတွေပါ။အမည်မဖော်လိုတဲ့အမေရိကန်ထောက်လိုင်းအရာရှိတွေရဲ့ပြောဆိုချက်အရကြီးမားတဲ့ဆမ်တောင်းသုတေသနလောက်ကွက်မှာမစ္စိုင်းတုံးကြီးတစ်ခုဒါမှမဟုတ်နှစ်ခုတိစောက်နေပုံရတယ်လို့ဝါရှင်တန်ပို့စ်သတင်းစာကိုပြောပါတယ်။သက်တည်ထောက်ထားအစ်စ်တွေအရလောင်သာအရေးသုံးတိုက်ချင်းပစ်ပဲ့ထိန်တပ်ဒုံးကျည်တွေကိုတိစောက်နေတဲ့သဘောပါပဲ။မြောက်ကိုရီးယားရဲ့မစ္စိုင်းဒုံးကျည်ကအမေရိကန်ပြည်ထောင်စုကိုရောက်အောင်ပစ်နိုင်တဲ့အထိထုတ်လုပ်ထားနိုင်ခဲ့တာပါ။ထောက်လိုင်းဂျိုဒူးကရိုက်ထားတဲ့တပ်ပုံတွေအရဆမ်တောင်းဆက်ယုံမှာမော်တော်ယာဉ်တွေဝင်ထွက်သွားလာနေတာကိုတွေ့ရပါတယ်။မြောက်ကိုရီးယားရဲ့လှုပ်ရှားမှုတွေကိုအနီးကပ်စောင့်ကြည့်နေပါတယ်လို့တောင်ကိုရီးယားနိုင်ငံရဲ့ဝန်ကြီးဌာနလက်ထောက်ပြောခွင့်ရပုဂ္ဂိုလ်ခင်တုခွမ်းကသတင်းတော်တွေကိုမနေ့တုန်းကပဲပြောပါတယ်။တောင်ကိုရီးယားဆိုရဟာမြောက်ကိုရီးယားရဲ့လှုပ်ရှားမှုတွေကိုအနီးကပ်စောင့်ကြည့်နေပြီးတော့အမေရိကန်ပြည်ထောင်စုနဲ့လည်းအနီးကပ်လှုပ်ဆောင်မှုတွေရှိနေပါတယ်။ထောက်လိုင်းသတင်းတွေကိုကျွန်တော်တို့ပြောလို့မဖြစ်ဘူးဆိုတော့ကျွန်တော်တို့လည်းနားလည်ပေးနိုင်လိမ့်မယ်လို့ထင်တဲ့အကြောင်းတောင်ကိုရီးယားနိုင်ငံသားဝန်ကြီးဌာနလက်ထောက်ပြောခွင့်ရပုဂ္ဂိုလ်ကကိုရီးယားလို့ပြောသွားခဲ့တာပါ။ဆမ်တောင်းဆက်ယုံကနေပြီးတော့ဟွာဆောင်15 ICBM လို့ခေါ်တဲ့တိုက်ချင်းပစ်ဒုံးကျည်နှစ်ခုအရင်ကထုတ်လုပ်ထားတာရှိပါတယ်။အဲဒီဒုံးကျည်တွေကမြောက်ကိုရီးယားရဲ့အဝေးဆုံးပစ်နိုင်တဲ့ဒုံးကျည်တွေပါ။ပြီးခဲ့တဲ့လတုန်းကပဲစင်ကာပူနိုင်ငံမှာလုပ်ခဲ့တဲ့ထိပ်သီးဆွေးနွေးပွဲမှာနျူကလ িয়ার လက်နက်တွေကိုလုံးဝဖျက်သိမ်းပါမယ်လို့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းကသဘောတူထားတာပါ။ဒါပေမဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ကင်ဂျွန်အွန်းတို့လက်မှတ်ရေးထိုးထားကြတဲ့သဘောတူညီချက်ထဲမှာတော့နျူကလ িয়ার လက်နက်တွေကိုဘယ်ပုံဘယ်နည်းနဲ့ဖျက်သိမ်းဆွတ်လွတ်မှာလဲဒီလုပ်ငန်းတွေကိုဘယ်တော့လုပ်မှာလဲဆိုတဲ့အသေးစိတ်အချက်လက်တွေမပါဝင်ပါဘူး။စင်ကာပူဆွေးနွေးပွဲအပြီးမှာတော့မြောက်ကိုရီးယားရဲ့နျူကလ িয়ার ချိန်းချောက်မှုတွေမရှိတော့ပါဘူးလို့သမ္မတထရမ့်က Twitter လူမှုကွန်ရက်ကနေပြီးတော့ရေးသားခဲ့ပါတယ်။Rand Corporation ရဲ့ကာကွယ်ရေးဆိုင်ရာအကြီးအကဲလေလာသုံးသပ်သူ Bruce Bennett ကတော့မြောက်ကိုရီးယားရဲ့ရွေးချက်ဟာရှင်းရှင်းလင်းလင်းမရှိဘူးအရင်ကာလတွေတုန်းကလိုဆွေးနွေးညှိနှိုင်းဖို့လုပ်လိုက်နျူကလ িয়ার လုပ်ငန်းတွေကိုလုပ်လိုက်ဆိုတာမျိုးလည်းဖြစ်နိုင်တယ်လို့ဆိုပါတယ
် The North has learned over the years that
မြောက်ကိုရီးယားဟာလွန်ခဲ့တဲ့နှစ်တွေတုန်းကလှုပ်ဆောင်ခဲ့တာဖြစ်ဖြစ်ခဲ့တာတွေကိုကြည့်ပြီးတော့ချင်းချောက်မှုတွေပိုလုပ်လေလေအမေရိကန်ဘက်ကသဘောတူညီမှုရဖို့ညှိနှိုင်းမှုတွေပိုလုပ်လေလေဆိုတာမျိုးသဘောပေါက်ထားပါတယ်သမရဆဟာယင်းသမရဟောင်းလီလိုလုပ်ဖို့မလိုအပ်ပါဘူးသမရဆကပိုးပြီးတော့တွန်းလေလေမြောက်ကိုရီးယားအတွက်အခြေအနေဆိုးလေလေဖြစ်ပါလိမ့်မယ်သူတို့တွေလက်ခံနိုင်မှာမဟုတ်ပါဘူ
းမြောက်ကိုရီးယားရဲ့နျူကလ িয়ার ဆိုင်ရာထုတ်လုပ်မှုတွေကိုထိန်းချုပ်ထားနိုင်မှုကအရေးကြီးတယ်လို့လည်း Bruce Bennett ကဆက်ပြောပါတယ
် I think we haven't seen much in the way of denuclearization I mean
နျူကလ িয়ার စီစဉ်ဖြတ်သိမ်းရေးနဲ့ပတ်သက်ပြီးတော့လှုပ်ဆောင်တာတွေများများစွာကျွန်တော်တို့မမြင်ရသေးပါဘူးနျူကလ িয়ার ထုတ်လုပ်မှုနဲ့ဆိုင်တာတွေကိုကျွန်တော်တို့ကထိန်းချုပ်စီစဉ်တာပါဒီလိုလို့ရတဲ့ကျွန်တော်တို့မတွေ့ရသေးပါဘူး။နျူကလ িয়ার လက်နဲ့ချော့ချတာတွေကိုလည်းမတွေ့ရသေးပါဘူး
။မြောက်ကိုရီးယားဟာနျူကလ িয়ার စီစဉ်ကိုဆွန့်လွတ်မယ်လို့ကတိပေးထားပေမဲ့လည်းနျူကလ িয়ার ဘုံးတွေအတွက်လောင်စာတွေကိုဆက်ပြီးတော့ထုတ်လုပ်နေတော့မယ်လို့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကပြီးခဲ့တဲ့ပတ်တုန်းကပဲပြောထားပါတယ်။လော့စင်မှာတော့နျူကလ িয়ার စီစဉ်ဖြတ်သိမ်းရေးကိုရှေ့ရှုတဲ့ခိုင်မာတဲ့အထောက်အထားတွေပေါ်မှာမြောက်ကိုရီးယားနဲ့ပြောဆိုနေတာဖြစ်ပြီးအမေရိကန်ဘက်ကဆိုလိုတဲ့နျူကလ িয়ার ဖြတ်သိမ်းရေးဆိုတဲ့အသေးပဲကိုခင်ဂျွန်အွန်းကသဘောပေါက်ပါတယ်လို့လည်းအမေရိကန်နိုင်ငံသားဝန်ကြီးပွန်ပီယိုကလွှတ်တော်အမတ်တွေကိုပြောပါတယ်။မြောက်ကိုရီးယားဟာသမ္မတထရမ့်အစိုးရကိုအတုံးချနေတာမဟုတ်ပါဘူးလို့လည်းဝန်ကြီးပွန်ပီယိုကဆိုပါတယ်
။ဒါကတော့မြောက်ကိုရီးယားဘက်ကတန်လျာဖြစ်ပေါ်အနေထားနဲ့ပတ်သက်ပြီးတော့သတင်းလွှာကိုခုကြောအောင်ရင်ပြောပြသွားတာဖြစ်ပါတယ်။